ရခိုင်မြောက်ပိုင်းကမောင်တော်မြို့နယ်ကိုအရခတက်တော်အီအီဘက်ကတင်ပိုက်ထင်းချုပ်ပြီးတဲ့နောက်အမ်တောင်ကုန်းနယ်ကွတ်မြို့နယ်တွင်မှတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတယ်လို့အီအီဘက်ကပြောပါတယ်။ဒါအပြင်မောင်တော်တိုက်ပွဲအတွင်ထွက်ပြေးသွားတဲ့စကခ15ရဲ့တက်မှမူဘုံမှုချုပ်သူရင်ထုံးကိုလည်းဖမ်းဆီးထားတယ်လို့အီအီပြောခွင့်ရခန့်တုခါကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကုသညုံကပြောပြထားပါတယ်ရှင်။
အာခတ်တော်အီအနေနဲ့လာတန်ကြာထူးစစ်စင်တက်ခိုင်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်မြို့နယ်တစ်ခုလုံးကိုလက်ရှိမှာထိန်းချုပ်ထားနိုင်ပြီဖြစ်တယ်လို့စက္ကခ15လို့ဒုကောက်ခေါ်ကြတဲ့အမှတ်15စစ်စင်ကုကံမှုဌာနချုပ်တမမူဗမှုချုပ်သူရင်ထွန်းကိုလည်းဖမ်းဆီးရမိထားတယ်လို့အီပြောခွင့်ရသူခိုင်တုခါကဗီဒီယိုကိုပြောပါတယ်
။အော်ဟုတ်ကဲ့ပါခင်ဗျာ။ဒီမောင်းတော်နခခ9ကနေထွက်ပြေးသွားတဲ့ဒီစကခ15ရတမမှုဒီဘုံမှုချုပ်သူရင်ထွန်းကိုကျွန်တော်တို့ဖမ်းဆီးရမိထားပြီဖြစ်ပါတယ်။ဟိုအသေးစိတ်ချက်လက်တွေကတော့ကျွန်တော်တို့ဟိုမကြခင်ထုတ်ပြန်ပေးသွားဖို့ရှိပါတယ်
။ဖမ်းမိထားတဲ့စစ်ကောင်စီတမမှုဟာမောင်းတော့ကနေ जा ဆောင်တက်စကန်နခခ9တိုက်ပွဲတွင်ထွက်ပြေးလွတ်မြောက်ခဲ့တယ်လို့သိရပါတယ်။တစ်ဆက်တည်းမှာပဲရခိုင်လေပိုင်းအမ်းမြုံနယ်တွင်ကတခုရဲ့ကြံနေတဲ့ဒီစစ်ကောင်စီရဲ့နောက်ပိုင်းတိုင်းစစ်ဌာနချုပ်ပင်မစခန်းကိုသိမ်းပိုက်နိုင်ဖို့အတွက်ထူးစစ်စင်တက်ခိုက်နေတယ်လို့လည်းခန့်တုခါကပြောပါတယ်
။အမ်းတောင်ကုန်းနယ်ဒီခွားမြုံနယ်ဖက်တီမှာတော့ဟိုတိုက်ပွဲတွေဆက်လက်ပြီးတော့ပြင်းထန်နေပါလေ။ဟိုအမ်းမှာလည်းပဲဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်ပင်မစခန်းကိုကျွန်တော်တို့အလုံးစုံသိမ်းပိုက်ထိန်းချုပ်နိုင်ဖို့အတွက်ကျွန်တော်တို့ဆက်လက်ပြီးတော့မှထိုးစစ်ဆင်တိုက်ခိုက်နေတာရှိပါတယ်
။အမ်းမြုံနယ်အတွင်းစစ်ကောင်စီတပ်ခန်းတွေအပါအဝင်အမ်းလီစိန်နဲ့ဌာနဆိုင်ရာရုံးအလုံးကိုသိမ်းပိုက်ထားပြီးဖြစ်တယ်လို့အေဘက်ကဒဇမလ6ရက်နေ့ကသတင်းထုတ်ပြန်ပါတယ်။ဒါအပြင်တောင်ကုန်းနယ်ဂွားမြုံနယ်တွင်မှလည်းနှစ်ဖက်တိုက်ပွဲတွေကဆက်ပြီးပြင်းထန်နေရတယ်။တောင်ကုန်းမြို့နယ်တွင်မှတော့စစ်ကောင်စီတပ်ခန်းအတော်များများကိုသိမ်းပိုက်ထားနိုင်ပြီးတော့စက္ကခ9အမှတ်9စစ်စင်ရေးကုန်ကျစရိတ်ဌာနချုပ်တခုပဲကျန်တော့တယ်လို့လည်းအရခတ်တပ်တော်ဤပြောခွင့်ရသူကပြောပါတယ်
။ဟိုတောင်ကုန်းမှာလည်းပဲဒီစက္ကခ9ရဲ့ဒီဌာနချုပ်ကိုကျွန်တော်တို့အလုံးစုံသိမ်းပိုက်ထိန်းချုပ်နိုင်ဖို့အတွက်ဆက်လက်ပြီးတော့ထိုးစစ်ဆင်နေတာရှိပါတယ်။ဟိုဂွားမှာလည်းပဲအလားတူပါပဲကျွန်တော်တို့ဒီဂွားမျိုးကိုအလုံးစုံသိမ့်ပိုက်ထင်းချုံနိုင်ဖို့အတွက်ကျွန်တော်တို့ဆက်လက်ပြီးတော့မှထိုးစစ်ဆင်တိုက်ခိုက်နေတာရှိပါတယ်
။မြန်မာစစ်ကောင်စီဘက်ကတော့ရခိုင်ပြည်နယ်တွင်းကအခုနောက်ဆုံးတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့ရောတပ်မမှုတူဖမ်းခံရတဲ့ပတ်သက်လို့ပါစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အရခတ်တပ်တော်အေအေကြားပြီးခဲ့တဲ့2023နိုဝင်ဘာလ23ရက်နေ့ကစပြီးတော့တကြောပြန်တိုက်ပွဲတွေစတင်နေတာဖြစ်တယ်လို့ပဲလက်ရှိအချိန်ထိတိုက်ပွဲတွေကဆက်ပြီးပြင်းထန်နေပါတယ်။အီဘက်ကတိုက်ပွဲကလာတနစ်ကျော်တွင်ရခိုင်ပြည်နယ်တွင်မြို့နယ်17ခုနှင့်ချင်းပြည်နယ်ကပလောဝမြို့နယ်တွေကိုသိမ်းပိုက်ထားပြီးလည်းဖြစ်ပါတယ်။တနစ်ကျော်တိုက်ပွဲကလာတွင်မှာရသားထောင်နဲ့ချီတိုက်ဆုံတန်ရတာရှိသလိုတိုက်နဲ့ချီရဲ့ဒေသခံတွေလည်းအုံရင်ဆွန့်ခွာထွက်ပြေးနေကြပြီးတော့စစ်ဝင်တွေအခက်အခဲတွေလည်းရင်ဆိုင်နေကြပါတယ်ခင်ဗျာ။